မြန်မာနိုင်ငံမှာဇွန်လ25ရက်နေ့ကကိုဗစ် -19 တက်ခွဲနမူနာ885ခုကိုစစ်ဆေးခဲ့ရမှာအတည်ပြုလိုနာသင်မရှိဘူးလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကမနေ့ကကထုတ်ပြန်ထားတဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာမတ်လနောက်ပိုင်းကစလို့တက်ခွဲစစ်ဆေးမှုစုစုပေါင်း 6,800 ကျော်ပြုလုပ်ခဲ့ရမှာအတည်ပြုလိုနာ293ယောက်တွေ့ရှိထားတာပါ။အဲ့ဒီထဲသေဆုံးသူ6ဦးရှိကြောင်းအတည်ပြုပြောကြားထားပါတယ်။မြန်မာနိုင်ငံတွင် COVID-19 တုံ့ပြန်ရေးအရေးယူဆောင်ရွက်ချက်တွေလောက်ဆောင်နေစမှာပဲ 2018-2019 ဘာသာရေးနှစ်အတွင်း 6.8% ခန့်တိုးတက်ခဲ့တဲ့မြန်မာစီးပွားရေးဟာ COVID-19 တန်ကြောင်း 2019-2020 ဘာသာရေးနှစ်မှာတိုးတက်မှု 3.5% ခန့်ပဲရှိမယ်လို့ဇွန်လ25ရက်နေ့ရက်စွဲနဲ့ကမ္ဘာ့ဘဏ်ကအစိုးရကစာတမ်းဆောင်ထုတ်ပြန်ကြေညာခဲ့ပါတယ်။တနည်းနဲ့ကြိမ်ထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့မြန်မာစီးပွားရေးစောင့်ကြည့်မှတ်တမ်းမြန်မာ Economic Monitor မှာကာယောဂါတာတာရှည်ဖြစ်ပွားနေမယ်ဆိုရင် 2019-2020 ဘဏ်ရေးနှစ်မှာမြန်မာစီးပွားရေး 2.5% ခန့်ကျဆင်းသွားနိုင်တယ်လို့လည်းပြောပါတယ်။ဒါပေမဲ့ပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ကိုထိန်းချုပ်ထားနိုင်တယ်လို့ကမ္ဘာ့စီးပွားရေးကလည်းလင်းလင်းမြန်မြန်ပြန်လည်ကောင်းမလာမယ်ဆိုရင်တော့ 2020-2021 ဘဏ်ရေးနှစ်မှာမြန်မာနိုင်ငံရဲ့ GDP တိုးတက်မှုနှုန်းက 9.2% ခန့်ရှိလိမ့်မယ်လို့ခန့်မှန်းထားပါတယ်။လောလောဆယ်မှာအလဲအလတ်ကာလမြန်မာစီးပွားရေးအလားအလာအကောင်းဘက်မှာရှိနေပေမဲ့မခန့်မှန်းနိုင်တဲ့ဒီကာယောဂါကြောင့်စီးပွားရေးတိုးတက်မှုနှုန်းတိတိတတ်တတ်ကျသွားနိုင်တဲ့အနေအရှိနေကြောင်းဒါကြောင့်စီးပွားရေးကုစားကဲ့တင်ရေး Economic Relief Plan CERP ကိုပို့ပြီးထိအောင်ဆောင်ရွက်ဖို့အရေးကြီးကြောင်းမြန်မာလာအိုစ်နဲ့ကမ္ဘောဒီးယားနိုင်ငံဆိုင်ရာကမ္ဘာ့ဘဏ်ဒါရိုက်တာမာရီယန်ရှာမန်ကပြောပါတယ်ပြခဲ့တဲ့ပတ်ထဲမှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကကိုဗစ် -19 ကြောင့်မြန်မာစီးပွားရေးအပေါ်တည်ရောက်မှုကိုဒီနှစ်နှောင်းပိုင်းနောက်ဆုံးလေးလမှာတည်တည်တသာခံစားကြရမှာဖြစ်ကြောင်းနဲ့အစိုးရအနေနဲ့အဲ့ဒီအတွက်ပြင်ဆင်ထားရှိကြောင်းကိုလည်းပြောထားပါဗျာခင်ဗျာ